အပြန်ထူးကိုယ်စားလှယ်ကမြန်မာနိုင်ငံသွားရောက်ပြီးတော့တောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့တောင်းဆိုထားတယ်မှာမြန်မာနိုင်ငံရဲ့ပြဿနာဟာလူပုဂ္ဂိုလ်တဦးတယောက်ထဲနဲ့တွေ့ဆုံဆွေးနွေးဖြေရှာလို့ရတဲ့ပြဿနာမဟုတ်ဘူးလို့စစ်ကောင်စီကတုံ့ပြန်လိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ချက်အကောင်အထည်မပေါ်သေးတဲ့အပေါ်အာဆီယံနိုင်ငံသားရေးဝန်ကြီးတချို့ကဝေဖန်နေသလိုမကြာခင်ကျင်းပမဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုစစ်ကောင်စီခေါင်းဆောင်ဟိုချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အထိဆွေးနွေးမှုတွေရှိနေပါတယ်ဒါဟာအဖွဲ့ဝင်နိုင်ငံအချင်းချင်းအပေါ်ထားတဲ့အာဆီယံရဲ့မူပြောင်းလဲလာတယ်လို့မြင်နိုင်ပါသလားဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုကိုကျော်တော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံမှာစစ်တပ်အနာသိမ်းပြီးတဲ့နောက်ပိုင်းဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားကြတဲ့ဘုံသဘောတူညီချက်၅ချက်နဲ့ပတ်သက်ပြီးလက်တွေ့အကောင်အထည်မဖော်နိုင်သေးတဲ့ပေါ်အာဆီယံခေါင်းဆောင်တို့အစိတ်ပြက်နေကြတာပါဒါကြောင့်အော်တိုဘာလ26ရက်နေ့ကနေ28ရက်နေ့အထိအွန်လိုင်းကနေကျင်းပမယ့်ထိပ်သီးအစည်းအဝေးကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အထိဆွေးနွေးနေကြတယ်လို့လက်ရှိအာဆီယံနဲ့တောက်ကထလူနိုင်နိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့မြန်မာအရေးအာဆီယံအထူးတင်ဒမန်အာယဝန်ယူဆော့ကပြောထားတာပါသူဟာမြန်မာနိုင်ငံသွားပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့အစ်စ်ကောင်စီကိုတောင်းဆိုထားပါတယ်ဒီနေ့မှာတော့မြန်မာနိုင်ငံသက်တာကိုလူပုဂ္ဂိုလ်တူတူတယောက်နဲ့တွေ့ဆုံဆွေးနွေးအထိရှာလို့မရဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောဆိုပါတယ
်။ကျွန်တော်နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဟာဒီပုဂ္ဂိုလ်တဦးတယောက်ဒီအဖွဲ့အစည်းတယောက်ခန်းနဲ့ဖြေရှင်းလို့ဖြေရှင်းသွားတာမျိုးမရှိဘူး။အဲ့တော့ကြာဒီအားတွေကိုဒီနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်အောင်ဒေါ်ဆန်းစုကြည်တယောက်ခန်းနဲ့တွေ့ဆုံမှုကြဖြေရှင်းပြီးလို့ဖြစ်နိုင်တယ်လို့ယုံကြည်ရင်အဲ့ယုံကြည်မှုဟာကျွန်တော်ပြောချင်တာမျက်ကမ်းယုံကြည်မှုလို့ပဲကျွန်တော်ပြောချင်တာ။ဒါတွေကိုကျွန်တော်ပြောနေတာဒီအကြောင်းပဲပြောနေမှာမြန်မာနိုင်ငံသမိုင်းဆင်ဆက်ဖို့ကြည့်မြန်မာနိုင်ငံရဲ့ဖြည့်ရှင်းလာတဲ့ကိစ္စမျိုးကြီးဒါတွေကိုအကန့်အသတ်နဲ့လူပုဂ္ဂိုလ်ပိုင်းဆိုင်ရာအကန့်အသတ်နဲ့လုပ်တယ်ဆိုတာကငယ်ပယ်ကျဉ်းချောင်းလုံးပါတယ်။အာဆီယံအစည်းအဝေးမှာကျွန်တော်သဘောတူညီချက်900ရှိခဲ့တယ်။အဲ့900ကတကယ်ပြန်လာပါပြီဖြစ်တယ
်။ဘူဂျုံမူကြီးမင်းအောင်လှိုင်ကိုထိပ်သီးအစည်းအဝေးမဖိတ်ဖို့အထိဆွေးနွေးနေတယ်လို့ဘူနန်ဒူရီယနိုင်ငံသားရဲ့ဝန်ကြီးကပြောခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ဒုတမှုမရှိရင်အာဆီယံထိပ်သီးအစည်းအဝေးဘက်ကိုစစ်ကောင်စီအဝတ်အပါဝင်စီဖို့ခက်မယ်လို့လီဆာနိုင်ငံရဲ့ဝန်ကြီးဖိုင်ဖူဒင်အဗ္ဒူလာကလည်းတင်းလာနေကထစ်ထားမှရေးခဲ့ပါတယ်။တကယ်တော့အဖွဲ့ဝင်နိုင်ငံအချင်းချင်းအကြားဝင်မဆွေရေးမှုကိုလက်ကင်ထားတဲ့အာဆီယံကအခုလိုမျိုးထိပ်သီးအစည်းအဝေးမဖိတ်တာမျိုးအထိအရင်ကမလုပ်ခဲ့ဘူးပါဘူး။ဒါကဘယ်လောက်ထူကြပါလဲ။မြမမဟာဗျူဟာနဲ့မူဝါဒလည်လာရေးအဖွဲ့ ISP ကညင်ကြားရေးမှုဦးအောင်သူငင်းကအခုလိုမြင်ပါတယ်
။ဒါအဲ့တော့အာဆီယံကသူ့ရဲ့original grouping ပေါ့ဗျာဒေတာဆာယာအုပ်စုတစ်ခုရဲ့ဂုဏ်သိက္ခာရှိပါတယ်အဲ့တော့ဒီမြမပြည်အရေးကိုဝင်ရောက်မဆောင်ရနိုင်ဘူးဆိုလို့ရှိရင်သူတို့ရဲ့ဟိုဂုဏ်သိက္ခာပါကြားရမယ်ပုံစံမျိုးဖြစ်လာတော့ပေါ့ဗျာဒါကလည်းတစ်ချက်ပါဆိုတော့နောက်တစ်ခုကကျတော့ဒီနိုင်ငံတကာဆက်ဆံရေးတွေမှာကျတော့ဟို policy of inaction လို့ခေါ်တာပေါ့ဗျာဘာမှမလုပ်ပဲနေရင်တော့သူအလိုလိုနေရင်လည်းဟိုကဘာရနေအောင်ပဲသိက္ခာမျိုးဗျာတဘောဟိုအာဆီယံကိုယ်စားလှယ်ကိုလက်ခံတွေးလိုက်မယ်ပြန်သွားမယ်နောက်တစ်ခါထပ်လာမယ်ဒါဆိုရင်တော့မှမြန်မာအစိုးရဘက်ကအချိန်ဆွဲလို့ရသေးတယ်လေဆိုတော့အဲ့လိုရတဲ့အနေထားတော့မှမလုပ်ဘူးဆိုတဲ့အခါကျတော့ဟိုအာဆီယံဘက်ကဟိုတော်တော်လေးကိုဖတ်တဲ့အနေထားမျိုးရှိတာပေါ့ဗျာအဲ့တော့နောက်ပဲဆုံးမှတော့ဒီလိုစဉ်းစားရတဲ့ဟာမျိုးတွေဖြစ်လာတာပေါ့နော
်မြန်မာနိုင်ငံပြည်ထောင်စုရေးအတွက်အာဆီယံရဲ့အခြေစားချက်ကိုနိုင်ငံတကာကလည်းစောင့်ကြည့်နေတာမို့အာဆီယံဘက်ကအရင်အခြေအနေနဲ့မတူဘဲစောင့်ရလာတာဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်
ပြောချင်တာကတော့ဒီလိုမြင်တာအခုချိန်မှာပြောဟိုအာဆီယံအန်ဝိုင်းလာဖို့သိက်ခတ်နေတဲ့ကိစ္စမျိုးပေါ့နော်။နောက်တစ်ခုကကျတော့ဘာဖြစ်လို့ရှိနိုင်ရတာဒီလောက်ထိခက်နေတယ်ဆိုတဲ့အနေထားတော့ကျွန်တော်သိချာမသိဘူး။ဒါပေမဲ့မဖြစ်သင့်ဘူးလို့တော့ကျွန်တော်ထင်တယ်ဗျ။အခုအနေထားမှာအနောက်နိုင်ငံကြီးကလက်ဆောင်ပြီးတော့အာဆီယံကိုမင်းရှိကလုပ်ပါဆိုပြီးတော့ခိုင်းနေတာလေ။တော့အဲ့ဒီအနေထားမှာအာဆီယံကအသုံးမချတော့ဘူးဆိုလို့ရှိရင်အနောက်နိုင်ငံကြီးကလက်ဆောင်နေလို့မရတော့ဘဲနဲ့ကိုယ်တိုင်ဝင်အရေးယူရမယ့်ဟာမျိုးတွေဖြစ်လာတယ်
ကုလသမဂ္ဂအမေရိကန်ဗြိတိန်ဥရောပသမဂ္ဂစတဲ့နိုင်ငံတကာကလည်းစစ်ကောင်စီခေါင်းဆောင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားတဲ့အချက်၅ချက်အတိုင်းအကောင်အထည်ဖော်ဆောင်ရည်ကိုစောင့်ကြည့်နေတယ်လို့အမည်ပြောနေတယ်လို့အာဆီယံအာရှဒေသတွင်းနိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးကြတဲ့အခါမှာလည်းဘုံသဘောတူညီချက်၅ချက်အတိုင်းစောင့်ရွက်ဖို့တိုက်တွန်းနေကြပါတယ်ခင်ဗျာ